အိန္ဒိယနိုင်ငံမှာ1984ခုနှစ်ကဖြစ်ပေါ်ခဲ့တဲ့စစ်လူမျိုးစုဆန့်ကျင်ရေးလူထုအုံကြွမှုတွေနဲ့ဆက်နွယ်တဲ့အပြင်းထန်ဆုံးတရားစီရင်မှုတစ်ခုကိုနယူးဒယ်လီမြို့တရားရုံးကဒီနေ့လနေ့မှာချမှတ်လိုက်ပါတယ်။အဲ့ဒီအချိန်ကတာဝန်ထမ်းဆောင်နေတဲ့အိန္ဒိယဝန်ကြီးချုပ်အင်ဒရာဂန္ဒီကိုသူမရဲ့ကိုယ်ရံတော်စစ်လူမျိုးတူကအလုတ်ကြံတပ်ဖြတ်လိုက်ပြီးတဲ့နောက်စစ်ဆန့်ကျင်ရေးလှုပ်ရှားမှုတွေဖြစ်ပေါ်အောင်လှုံ့ဆော်ပေးခဲ့မှုနဲ့လက်ရှိအတိုက်ခံကွန်ဂရက်စ်ပါတီကအကြီးရနိုင်ငံရေးသမားတူဦးဖြစ်သူအသက်83နှစ်အရွယ်ဆာဂျန်ကူမားကိုတသက်တကြွထောင်ထံချမှတ်လိုက်တာပါ။အဲ့ဒီအချိန်ကဆာဂျန်ကူမားဟာအာနာယကွန်ဂရက်စ်ပါတီရဲ့လွတ်တော်အမှတ်ဖြစ်တာဝန်ထမ်းဆောင်နေခဲ့တာပါ။၄ရက်လောက်ကြာခဲ့တဲ့ဆင့်ဆက်ခြင်းအထူးကိုင်းတွေအတွင်းတွေ့သည်မလူနည်းစုစစ်လူမျိုးစုတွေကိုဟိန္ဒူဘာသာဝင်တွေကလိုက်လံတပ်ဖြတ်တာ၊သူတို့ပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေကိုမိရှုဖြစ်စီတာတွေလှုပ်ဆောင်ခဲ့တာမှာလူပေါင်း3000နီးပါးတေဆုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီစစ်ဆန့်ကျင်ရေးအထူးကိုင်းတွေဟာ Crime Against Humanity လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းအထူးကိုင်းမှာပါဝင်ခဲ့သူတွေဟာလည်းနိုင်ငံရေးအရာသူကောင်းပြုခံရတဲ့အပြင်တရားဆွတ်ဆိုခြင်းလည်းမခံခဲ့ကြရကြောင်းစီရင်ချက်ချမှတ်လိုက်တဲ့တရားသူကြီးကပြောပါတယ်။ဝန်ကြီးချုပ်အင်ဒရာဂန္ဒီကစစ်လူမျိုးတွေရဲ့ရွှေကြောင်းတော်အတွင်းမှာရှိနေတဲ့စစ်သွေးကြွတွေကိုနေနှင်းဖို့အတွက်စစ်တပ်ကိုဆေလွတ်လိုက်တဲ့အပေါ်မကျေနပ်မှုကြောင့်ဝန်ကြီးချုပ်ကိုစစ်လူမျိုးကိုရံတော်တအူးကလှုပ်ကြံတပ်ဖြတ်ခဲ့တာပါ။